လာမယ့်နိုဝင်ဘာ၈ရက်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မဖြစ်ဆိုတာကိုစောင့်ကြည့်ဖို့အတွက်အရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြင်ဆင်ထားတယ်လို့သိရပါဗျ။ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုဖြစ်ဖို့ရာအခက်ခဲတွေရှိနေနိုင်ပါတယ်။ဒီမိုကရေစီစပြီးအသွင်ကူးပြောင်းနေတဲ့နိုင်ငံမျိုးတွေမှာရွေးကောက်ပွဲဟာတန်ရှင်းမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့မလွယ်ပါဘူး။နိုင်ငံရေးပါတီတွေဟာရွေးကောက်ပွဲမှာမဲနိုင်ရဖို့အရေးချင်းချောက်တာတမျိုးလက်ဆောင်ပေးတာတဖုံနီးမျိုးစုံသုံးပြီးမဲဆွဲတာတွေလည်းရှိနိုင်ပါတယ်ရွေးကောက်ပွဲကျင်းပတဲ့ရက်မှာလည်းမဲမသမာမှုတွေဟာပုံစံအမျိုးမျိုးနဲ့ဖြစ်လာနိုင်သလိုမဲရည်တွက်တဲ့အခါအမှားရင်းတွေလည်းဖြစ်နိုင်ပါတယ်ဒါကြောင့်ရွေးကောက်ပွဲမရောက်ခင်ကာလရွေးကောက်ပွဲကျင်းပတဲ့ရက်နဲ့ရွေးကောက်ပွဲအလွန်ကာလတွေအတွက်လူမှုအဖွဲ့အစည်းတွေကကြားနေစောင့်ကြည့်ပေးမှာဖြစ်ပါတယ်နိုင်ငံတကာမှာလည်းရွေးကောက်ပွဲတွေမှာဗတ်လိုက်မှုမရှိတဲ့ဂျားနေလိလာရေးအနေနဲ့စောင့်ကြည့်ကြတာတွေရှိပါတယ်ရွေးကောက်ပွဲမှာမလျော်ဩဇာသုံးတာဖိအားပေးတာတွေအများစုကအနိုင်ယူတာတွေရှိနိုင်တဲ့အတွက်မှတ်တမ်းပြုစုဖို့လိုတယ်လို့လည်းလူမှုအဖွဲ့အစည်းတွေကပြောပါတယ်အဲ့ဒီလိုစောင့်ကြည့်တဲ့အဖွဲ့တွေရှိတဲ့အတွက်ရွေးကောက်ပွဲကိုလူမှုယုံကြည်မှုမြင့်တက်စေပြီးမဲမတမာမှုတွေလျှော့ချနိုင်မှာဖြစ်တယ်လို့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ကကိုဆိုင်ရဲကျော်စွာမြင့်ကပြောပါတယ်
ရွေးကောက်ပွဲမှာဖြစ်နိုင်ခြေရှိတဲ့ရွေးကောက်ပွဲမတမာမှုတွေကိုဆွဲချနိုင်မှုပေါ့လေ။နောက်တစ်ခုကကျတော့ပြည်သူလူထုရဲ့ယုံကြည်မှုအဲ့ဒါတစ်ဆက်တစ်ဆက်တည်းပေါ့။ဒီရွေးကောက်ပွဲမှာပါတီတွေကတော့ဝိုင်းမျိုးမှရှင်တန်ကြတာမျိုးရှိဘူး။ပါတီတိုင်းကမဆိုရှုံးတဲ့သူကနိုင်တဲ့သူမချင်မချင်မနိုင်တဲ့သူကတော့ပြတ်တမယ်။ဆိုရင်ကြားထဲမှာနေပြီးတော့မှရွေးကောက်ပွဲကိုဆောင်ကြည့်လေးလာဖို့တတ်မလိုက်ပဲတုံးတက်ဖို့အတွက်ကိုအဲ့ဒါကြီးလိုပါတယ်။သူတို့ပြင်ရက်ဖက်လူပွဲစည်းတွေခြေချင်းအချင်းပြည်သူလူရဲ့ယုံကြည်မှုကိုကျွန်တော်တို့မြင့်တက်စေမယ်။နောက်တစ်ချက်ကကျတော့ဒီမတမာမှုကိုရှင်းချနိုင်မယ်။နောက်တစ်ခုကကျတော့ရွေးကောက်ပွဲရဲ့တမာတမတ်ကြမှုရွေးကောက်ပွဲရဲ့ကောင်းကင်ကိုကျွန်တော်တို့မြင့်တင်နိုင်မယ်။
ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာဆိုရင်အဲ့ဒါလိုစောင့်ကြည့်တဲ့အဖွဲ့တွေမရှိတဲ့အတွက်ကြိုတင်မဲ့ပြဿနာတွေမဲဝယ်ခဲ့တာတွေ white card နဲ့မဲလဲခဲ့တာတွေရှိတယ်လို့နိုင်ငံရေးပါတီတွေကပြောကြပါတယ်။အမျိုးသားဒီမိုကရေစီပါတီတစ်ကလက်ရှိတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်က2010ရွေးကောက်ပွဲတုန်းကကြိုတင်မဲတွေနဲ့ပတ်သက်ပြီးခုလိုပြောပါတယ်။
ဒီကောက်ပွဲမှာပေါ့တချို့တွေကလည်းပဲသူ့ရဲ့လူရက်တွေကဒီလိုစောင့်ကြည့်ဖို့ဆိုတာကလိုအပ်တယ်လေသူလေး၎င်းပဲရွေးကောက်ပွဲမှာလည်းရွေးကောက်ပွဲရဲ့ဖြစ်ပေါ်လာတဲ့ရလဟာဘလောက်ထိတရားပြတာတဲ့ရကလကောင်ဖြစ်မလဲဆိုတာကရွေးကောက်ပွဲကလာတဲ့မှာလှုပ်ဆောင်မှုတွေကိုအခုလိုလေးလာစောင့်ကြည့်အဖွဲ့ရှိမှသာလေသူ့ကိုထိတ်ခွတ်တဲ့အနေထားနဲ့ကျွန်တော်တို့ကကိုလေးညီစာနဲ့လမ်းကြောင်းပေါ်ရောက်မှာဘူးဒီလိုမှမရှိဘူးဆိုရင်တော့တခါတော့ရွေးကောက်ပွဲတော့ကျွန်တော်ခံခဲ့ရတယ်လေမြို့နယ်ကျော်တယ်မဲတွေကအလုံးကြီးနဲ့အတုံးကြီးတွေရောက်လာပြီးမနဲ့မှရေးတဲ့ဟာတွေဖြစ်တာရက်ကွက်ပဲတို့ဒီမှာညဘဲရည်ပြီးတဲ့အခါမှာမြို့နယ်ကအတုံးကြီးတွေကျော်တယ်မဲတွေအနိုင်ယူသွားတာတွေညဒါတွေကရင်းလို့မရတဲ့အချက်တွေလား
စောင့်ကြည့်လေ့လာခွင့်ရရှိထားတဲ့အဖွဲ့တွေဟာရွေးကောက်ပွဲကျင်းပမယ့်ရက်ကိုစတင်ကြေညာပြီးတာနဲ့နောက်ပိုင်းမဲဆင်းတွေပြုစုတာကိုယ်စားလှယ်လောင်းတွေရဲ့နာမည်စာရင်းသွင်းတာမဲဆွယ်စည်းရုံးတာတွေကိုလေ့လာရတာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပတဲ့နေ့မှာဆိုရင်လည်းစောင့်ကြည့်လေ့လာတဲ့အဖွဲ့ဝင်တွေဟာမဲပေးခွင့်ရှိသူတဦးအနေနဲ့မဲယုံမှာအမှန်တကယ်လွတ်လွတ်လပ်လပ်မဲပေးခွင့်ရှိရလားမဲယုံတာဝန်ရှိသူတွေကရောကူညီတာတွေရှိရလားမဲယုံရဲ့ဖွဲ့စည်းမှုကရောလုံခြုံမှုရှိရလားဆိုတာတွေကိုမဲပေးရင်စောင့်ကြည့်လေ့လာလို့ရပါတယ်ရွေးကောက်ပွဲပြီးသွားရင်လည်းရလက်တွေထုတ်ပြန်ပြီးကိုယ်စားလှယ်ရဲ့နာမည်ကိုတရားဝင်ကြေညာသည့်အထိစောင့်ကြည့်လေ့လာခွင့်ရရှိကြမှာဖြစ်ပါတယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရမှာလည်းရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုစောင့်ကြည့်တဲ့အဖွဲ့နဲ့မတန်ဆွမ်းတွေပါဝင်မှုအမျိုးသမီးတွေပါဝင်မှုကိုခွဲခြားစောင့်ကြည့်တာမျိုးတွေလည်းရှိပါတယ်ဖန်တီးရင်အဖွဲ့အနေနဲ့ကတော့ရွေးကောက်ပွဲမှာအမျိုးသမီးအမတ်တွေပါဝင်မှုအမျိုးသမီးမဲဆန္ဒရှင်တွေပါဝင်မှုကိုတနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်သွားမှာဖြစ်တယ်လို့သိရပါတယ်
သူတပင်းတော့မြို့သမီးတွေရဲ့ပါဝင်မှုကိုကျွန်တော်စောင့်ကြည့်သွားမှာပေါ့နော်မြို့သမီးမဲဆန္ဒရှင်တွေပြီးသွားရင်မြို့သမီးလွှတ်တော်ကိုယ်စားလှယ်တွေဘယ်လောက်ထိပါဝင်ခဲ့ကြသလဲသူတို့အနေနဲ့ရောဘယ်လိုအခက်အခဲတွေကြုံတွေ့ခဲ့ရလဲဒါမျိုးတွေကိုတိတက်ဖန်တီးရင်အနေနဲ့ကတော့သတ်မှတ်ဖို့တုတ်ပြီးစောင့်ကြည့်သွားမှာပါကျွန်တော်မြန်မာနိုင်ငံမှာကရိုးရာယဉ်ကျေးမှုဓလိထုံးစံတွေအရာပေါ့မြို့သမီးဆိုတာနိုင်ငံရေးနဲ့မဆိုင်ဘူးဒါအင်းကိစ္စတွေလောက်ရဲဆိုတဲ့အကြောင်းအရာမှာနိုင်ငံရေးကိုမြို့သမီးတွေကပို့ပြီးအလှမ်းဝင်နေခဲ့ကြပါတယ်ပေါ့နော်သူတို့ချင်းမြန်မာကြားလက်တီကြည့်နိုင်တယ်လို့ကိကျွန်တော်ရွေးကောက်ပွဲတွေပြီးသွားတဲ့နောက်ပိုင်းရွေးကောက်ပွဲရလက်တီမှာအထူးသဖြင့်မြင်တာထင်တာနိုင်တယ်ပေါ့နော်ပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုရင်လည်းအမျိုးသမီး percentage က900ခန့်လို့1000ကျော်53%ပဲပါဝင်ခဲ့တာမျိုးရှိခဲ့တယ်ပေါ့နော်ဒါဟာကျွန်တော်ရဲ့အမျိုးသမီးရဲ့ပါဝင်မှုတိုင်းတာလို့ရပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲစောင့်ကြည့်ဖို့အတွက်ပြည်တွင်းအဖွဲ့အစည်းတွေအပြင်ပြည်ပကအဖွဲ့အစည်း3ခုကိုခွင့်ပြုပေးထားပြီးနောက်ထပ်လျှောက်ထားတဲ့တစ်ဖွဲ့လည်းရှိနေတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေသိရပါတယ်စောင့်ကြည့်လေ့လာတဲ့အဖွဲ့တွေအနေနဲ့နာမည်ကြီးနေတဲ့ပါတီတွေအများလေးစားရတဲ့ပုံကိုယ်တွေဆိုပြီးအလေးပေးတာတွေမလုပ်ဖို့လိုတယ်လို့လည်းနိုင်ငံရေးပါတီတွေကပြောကြပါဗျ ရွေးကောက်ပွဲလေ့လာတဲ့အဖွဲ့အစည်းတွေအနေနဲ့လည်းတမာတမက်ကြကြဗတ်မလိုက်ပဲထောက်ပြပေးဖို့လိုတယ်လို့ဒီမိုကရက်တစ်ပါတီမြန်မာပြည်ကဒေါ်မြတ်တန်းတန်းနှုကပြောပါတယ်
လူမှုအဖွဲ့အစည်းဆိုတာမျိုးရိုးပါနေတယ်ဆိုတော့ဘယ်ပုံစံနဲ့ပဲလူတွေလာမလဲတော့မပြောတတ်ဘူးလေလူမှုအဖွဲ့အစည်းဆိုတာတကယ်ကတော့သူကဟိုတီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေပေါ့အကုန်လုံးကဒါပေမဲ့အဲ့ဒီဟာတွေကလည်းအကုန်လုံးကမှန်မှန်ကန်ကန်ဖြစ်ဖို့တော့လိုတာပေါ့နော်ပြည်တွင်းကဖြစ်ဖြစ်ပြည်ပကဖြစ်အားလုံးပြန်မလိုက်ဖင်းနဲ့သမားသမားကြကြပေါ့ဘာကြောင့်ဆိုတော့ရွေးကောက်ပွဲကော်မတီတို့သူကအဖွဲ့ကိုကပြောတာဟိုစီလွတ်လပ်တရားမျှတဖြစ်ခဲ့ဘူးအရင်တုန်းကဟာတွေလုတ်လက်ခဲ့တယ်ဆိုတော့ကိုကပြီးတော့လည်းပြန်မလိုက်ဖင်းနဲ့တကယ်ကိုတရားမျှတတဲ့ရွေးကောက်ပွဲပြည်အောင်ဝိုင်းဝန်းပြီးတော့ပံ့ပိုးလိုတာပေါ့
ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခွင့်ရရှိသူတွေကတော့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေပြည်တွင်းစောင့်ကြည့်လေ့လာသူတွေနိုင်ငံတကာကလာရောက်စောင့်ကြည့်လေ့လာသူတွေနဲ့သတင်းမီဒီယာသမားတွေဖြစ်ပါတယ်။အဲ့ဒီလိုပြည်တွင်းပြည်ပအဖွဲ့အစည်းတွေစောင့်ကြည့်တာဟာတန်ရှင်းမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အာမမခံနိုင်ကြပေမဲ့အထောက်အပံ့တော့ဖြစ်နိုင်တယ်လို့ရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်ရှင်။